ရွာသားတွေကနေပြီးတော့အဲ9ရက်နေ့မှာအများဆုံးတောက်သုံးရေကံကိုဖျက်လိုက်တာလားဘယ်လိုပုံစံမျိုးနဲ့ဖျက်သွားလဲရှင
်ဒီစက်ရုံကိုပြောင်းဆွေပေးမယ်ပြောရတဲ့တုံးလာလို့ရှိပါရဲ့ဗောနော်အဲ့ဒါကိုမဖျက်သိမ့်ဘူးဆိုပြီးတော့ဒီချင်းကကြော်ပါပြီဆိုပြီးတော့ရွာသားတွေကရွာလုံးထွက်ပြီးတော့အမျိုးပြီးတော့မပါဘူးအောက်တွေဖျက်လိုက်တာဗောဒီဖြေသွားတာအာနေရာကျော်တော့ပါတယ်တကယ်ကြွားလုံးအလုံးကလေးရောသွားကြတာပေါ့နော်အကာတွေကိုဖြတ်လိုက်ပါဖြူလိုက်တာပေါ့နော်တံပုံရေပေါန့်သူတို့ကပြုတ်နေကောက်လိုက်ရတယ်အဲ့ဒါပြောတော့ကျွန်တော်တို့ကပြန်ရင်ဟိုတိုက်မယ်ပြန်လောက်ပြီးတော့ဆွဲရတာပေါ့နော
်ကုမ္ပဏီနဲ့ဒီဟာသားတွေကြမှာဘယ်လိုမျိုးကတိကံဝင်ချက်တွေစာရုပ်ချုပ်ထားရလဲ
ဒီချော်မကြိုက်ရဘူးလို့ဟာရေပေါ့နော်နောက်ပန်းပုံးငွေတွေပြေးမယ်ပြီးတော့ရေတွေယူပြီးတော့မှပတ်စံကလာစင်တနည်းကို350သွင်းပေးမယ်ဆိုတော့ကတိတွေကိုလည်းသူကမပေးဘဲနဲ့ချုပ်ထွက်လိုက်ရတယ်အခုကျွန်တော်တို့ကကတိဝန်ခံချက်တွေထိုးရတယ်ချော်မကြိုက်ရဘူးဆိုတော့ကြိုက်တယ်ရေမစောက်ကျွန်တော်ရေကိုစောက်ရအဲ့ဒီပုံစံမျိုးပေါ့
ရွာသားတွေအနေနဲ့ရောစက်ရုံနဲ့အချိန်ချင်းညှိနှိုင်းတာမျိုးတွေရှိလားဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်နေလဲ
စက်ရုံကိုညှိနှိုင်းတာတော့အချိန်ပေါ့များပါပါကြီးခဏခဏကြော်ရဲဆိုတော့ခဏခဏပဲအမျိုးကညှိနှိုင်းတာတော့လေသူတို့ကဘာမှလှုပ်ဆောင်မှုမပေးဘူးပေါ့ကျွန်တော်တို့ရေပြကန်ရွာနဲ့ကုမ္ပဏီတွေကတော့အများတန်းလို့ပေါ့စာချုပ်ကိုချုပ်ပြီးတော့လုပ်ပြီးမြန်ကတိဝန်ခံချက်တွေပေးထားတာပေါ့နော်အဲ့ဒီပေးထားပြီးတော့မှစာချုပ်တွေအချိန်ချင်းချုပ်ဖို့လေရောရေကန်ကိုပစ္စည်းအောင်ပြုလုပ်တယ်ကောမကြိုက်နေလို့ပြောတာဟုတ်တာကိုကြိုက်တယ်အဲ့ဒီအချိန်ကစားပြီးတော့မှအခုဆို9လလောက်ရှိပြီပေါ့
ဒီတောက်သုံးရေကန်ရောတရွာလုံးသုံးနေတဲ့ကန်လည်းဖြစ်တယ်ဆိုတော့ဒီရေကန်ထဲမှာရောဒီစက်ရုံကထုတ်တဲ့အညစ်အကြေးတွေဝင်ရောက်တာလားဘယ်လိုမျိုးတွေနေဖြစ်ပေါ်နေလဲ
ငါဟာတဲ့ညီတွေကိုရေကန်တူးတယ်တူးပြီးတော့ကျွန်တော်တို့ရေကန်ကိုသူကအော့မှာရေကန်ကံပြန်တူးတယ်စစ်ကံပုံစံမျိုးလောက်တော့ဗောနော်ပိုက်တွေကိုရေကန်ထဲညီတွေကိုတွေ့ပြီးတော့မှသူတို့စစ်ရုံအတွက်သုံးတယ်အဲ့ဒါကိုရွာသားတွေကသဘောမတူတော့သွားရင်တားဆီးတယ်တားဆီးတဲ့သူတို့ကခယူးမစိုက်တဲ့ပုံစံမျိုးတွေပဲနေတာဗောနော်နောက်ပိုင်းတော့တစ်ခါပြန်တွေ့တယ်ပြန်လောက်တယ်သူတို့ရေကန်ဗောနော်အဲ့ဒါကိုကျွန်တော်တို့ကတွတ်တာတော့ကျွန်တော်တို့တရားစွဲတယ်အဲသူတို့ချော်ကြိုက်တဲ့အချိန်ကျတော့အငွေအသက်တွေကရေကန်ထဲဝင်တော့တချို့ကအကြီးပြရော့ကပုံစံမျိုးဗောနော်ဆက်စိတ်ပြင်းတဲ့ပုံစံမျိုးရမှအရာဒီပေါ်ကလုံးကပုတ်ကြည့်တရားတော့ခံစားနေရတာပေါ့နော်။ဒလင်းငယ်လင်းငါးဦးကတော့ထက်ဆိုင်ပြန်ကြောင်းတော့ဒီတော့တရားထားတယ်။သူတော့လောလောဆယ်တော့ဘာမှမဖြစ်ဘူးပေါ့နော်။ခက်ဆိုင်ရှိတယ်ပေါ့ကံတော့ပဲတရားတော့
။ဆက်ယုံဘက်ကနေပြီးတော့ဒီဆက်ယုံတိဆောက်တော့ကတိဆောက်မယ်ဆိုတဲ့အကြောင်းအရာတွေရောရွာသားတွေကိုပြောခဲ့တာမျိုးတွေရှိလား။နောက်ပြီးတော့ရွာသားတွေကိုရောကြေးပေးတာမှုမျိုးတွေရှိလား
။မရှိပါဘူး။သူတို့လာဆောက်တော့မှလည်းသူတို့လာဆောက်တယ်သူကသူခဏလေးပဲနေထိုင်ခွင့်ဆိုတဲ့ပုံစံမျိုးနဲ့မြေကွဲကိုငါရမ်းပြီးတော့မှနေတယ်။ပြီးတော့မြေကွဲကိုသူကသူ့ပုံပိုင်ပုံစံမျိုးတရားငါဖောက်တာပေါ့နော်
။ခုနှစ်ရက်နေညဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရွာသားတွေကိုစစ်စစ်မေးမြန်းတာမျိုးတွေရှိလား။ဘလိုပုံစံမျိုးနဲ့ညှိနှိုင်းဆောင်ရွက်လိုက်လဲ
အခုတော့မင်းတွေကတော့ညနေမှုရလာတော့စိတ်ရှင်းမင်းများတော့မရှိပါဘူးဝန်ကုန်းမှုပဲညှိနှိုင်းပြီးတော့မှအကောင်းဆုံးကိုတော့ဟာရာသနေအနေနဲ့သွားပြီးတော့မဖြစ်စည်းဖို့မကျူးလွန်ဖို့တော့သူကမိတ္တရခံရတော့ပြန်သွားတယ်ဆရာတော်လည်းတွန့်ပန်ထားပြရပါတော့နော်ဥပဒေပေါင်ထဲမှာပဲလောက်ဖို့ပြောပြီးတော့ပြန်သွားခဲ့တာပေါ့
ဆက်ရုံတာဝန်ရှိသူတွေကလာရောက်ခဲ့တာမျိုးရှိလားသူတို့ဘက်ကရောဘလိုမျိုးတွေပြောလဲ
သူတို့ကကျွန်တော်တို့အစည်းအဝေးလုပ်တယ်တခါမှမလာဘူးကိုယ်စားလှယ်တခါပဲလာတယ်လူကြီးတွေနဲ့ပဲစကားပြောပြီးတော့အမည်ဖြစ်နေရပါတော့နော်မနေရတဲ့ကျွန်တော်တို့ပင်ရှင်ကိုခေါ်ခိုင်းတယ်ရပင်ရှင်မလို့ဘူးလေအမည်ပြောတော့
ရွာသားတွေကရောအခုဘာတွေများဆက်လုပ်သွားဖို့ပြင်ဆင်ထားလဲရှင့်
ကုန်ကြီးကကျွန်တော်တို့ရှေ့ကလူအချက်ကျွန်တော်တို့တောင်းဆိုတဲ့ဈေးကမ်းတွေတုံးချေပါတော့ရေပြတဲ့ဈေးကမ်းကိုပြန်ရင်ပြုပြင်ပေးဖို့ရေတူထားတဲ့ဈေးကမ်းကိုပြန်ဖို့ပေးဖို့ရေဆက်ရုံပြောင်းဆွေပေးဖို့ရေကျွန်တော်တို့အဲ့မျိုးတွေတောင်းဆိုတာပါနော်ညနေမှုပြန်လာပါတယ်နောက်ငါးရက်အတွင်းမှာပေါင်းသောပုံစံမျိုးနဲ့ဖြစ်အောင်ဒီမှာဆောင်ရွက်ပေးမယ်အတန်းနဲ့ဆောင်ရွက်မျိုးတော့ပြောရတာပဲကျွန်တော်တို့ကဒီကုန်ကြီးကိုရွာခဲနေမှုအပိပိန်ဖျက်သဖို့ပဲကျွန်တော်တို့တောင်းဆိုထားရတယ်သူကနေကြာကြခံရတယ်ဆိုတော့ကျွန်တော်ကသူကျွန်တော်တို့ပေးထားတဲ့ငါးရက်အတွင်းမှာတော့ဆောင်ကြည့်ရအောင်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါပဲနော်ဦးဝင်းကို
ဟုတ်ပါပဲကျေးဇူးပါပဲ